Welcome to the Voice of America in Burmese.
mingla shi ye minakin phit cha ba se khmyar voa american tan ga ni 2015 ku ne december 10 ye chata banin ne minakin season ne ko american pyaung su washington dc ga ni myanmar san na chain manat 6 nai ga ni corona it line no meter 2432 ne line no meter 40 ru ga ni tai ya tan hwe ni ba bi chano ga ro ye kaung phit par le khmyar di kini minakin season ni ko taw win yu tin sat ma phit par le
mingla ne nakhe ma khmyar chano sam mo wi ba aku minat phe မြန်မာ နဲ့ နိုင်ငံတကာ သတင်း တွေ ကို document မျိုး တက်နေ အတူ တင်ပြ ပေး မှာ ပါ အဲ့ဒီ ထဲ မှာ စိတ် ဝင် စား စရာ ကောင်း တဲ့ သတင်း တွေ က တော့ Syria နဲ့ Iraq နိုင်ငံ တွေ မှာ ရှိ တဲ့ IS Islamic စစ်သွေး ကြော် တွေ ပေါ် စီးရီးယား ဖိအားပေး ပေး မှု တွေ တိုးမြှင့် ပြုလုပ် နေ တယ် လို့ သမ္မတ Obama အစိုးရ က ပြော ဆို လိုက် ပါတယ် Republican သမ္မတ လောင်း အဖြစ် ဝင် ရောက် ရှင် ပြန် မဲ့ Donald Trump ရဲ့ ပြော ဆို ချက် တွေ အပေါ် နိုင်ငံ တကာ က နေ ပြစ် တင် ဝေဖန် မှု တွေ ရှိ နေ ပါတယ် ဒီ လို သတင်း တွေ နဲ့ အတူ ထူး ကြား တဲ့ နိုင်ငံ တကာ သတင်း တွေ ကြား မှာ ပါ ခင်ဗျာ
Okay ပါ ဒီ ကနေ့ နား ဆင် ရမ ယ့် သတင်း လွှာရည် တွေ မှာ ဆို ရင် တော့
hello မြန်မာကျွန်တော်နောက်ထပ်အစိုးရတက်လာမယ်ဆိုရင်လက်ရှိလူခွင့်ကော်မရှင်ရဲ့လုံနိုင်မှုစွမ်းအားတွေကိုပြန်လည်သုံးသပ်ပြီးတော့လိုအပ်တယ်လို့ပြုပြင်ဆောင်ရွက်မှုတွေကျွန်တော်လှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတယ်။နောက်တစ်ခုကတော့
ဒါကတော့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မယ်နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာလူခွင့်ရေးဦးဆောင်လှုပ်ရှားသူတွေကပြောသွားတာပါ။အပြည့်စုံကိုတရင်အစီအစဉ်ပြီးမှနားဆင်ရမယ်။ဒါ့အပြင်အစ်စ်တက်လာမယ့်အစိုးရဟာအရင်အစိုးရကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဘလို့နီးလန့်နဲ့ကုစားပေးတဲ့နယ်ဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုကအကြံပေးသတင်းထုတ်အကြံပေးလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာအထည်ချုပ်လို့သားအများစုဟာဒုက္ခလစာမလုံလောက်တဲ့အတွက်ကြောင့်အကျွေးမီပြဿနာရင်ဆိုင်နေရတဲ့အကြောင်းနဲ့မကြာခင်ကရေကြီးမြေပြိုမှုတွေကြောင့်အုံမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ချင်းပြည်နယ်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းတွေကိုလည်းကြားရမှာပါဒါတွေကိုအလှန့်ပေးခြင်းအယူဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဦးစံမိုးဝင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေအပေါ် CIA ဖိအားပေးမှုတွေကိုတိုးမြှင့်ပြစ်လုံနေတယ်လို့သမ္မတဥပမာအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့ IS တွေအနေနဲ့ American မြေပေါ်မှာအကြမ်းဖက်မှုဖြစ်ပေါ်အောင်လုတ်ကင်နိုင်စွမ်းရှိတယ်ဆိုတာကိုပြသလာခဲ့တဲ့အတိုင်း American တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအများပြားဟာအဲ့ဒီနှစ်နိုင်ငံစီကိုဆေလွတ်ချထားရေးကိစ္စကိုတော့ဆက်လက်ပြီးတော့စန့်ကျင်နေစေဖြစ်ပါတယ်။တိုက်ခိုက်ချေမှုန်းရေးမှာနိုင်ငံတကာအနေနဲ့ပုံမှုအကူအညီပေးဖို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်းဆိုလိုက်ပါတယ်။အမေရိကန်မြေပြင်တပ်ဖွဲ့ဝင်တွေအများပြားဆေလွတ်တာဟာရန်သူအလို့ကြလှုပ်ပေးရရောက်စေလိမ့်မယ်လို့ဗိုလ်ဟူးနေအထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့ရေးရာကော်မတီရဲ့ရှေ့မောက်ကြားနာပွဲမှာဝန်ကြီးကာတာကထွက်ဆိုသွားခဲ့တာဖြစ်ပါတယ်။စီးရီးယားနဲ့အီရတ်မှာဖြစ်နေတဲ့ပြည်ပခါကိုအမေရိကန်နီးနဲ့ကင်တွယ်သွားမယ်ဆိုရင်အိုက်ဇဲရီနဲ့သူတို့ရဲ့အုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေသူတွေကအမေရိကန်ကိုပြန်တိုက်လာနိုင်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဒီချက်ကိုအထက်လွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌဂျွန်မက်ကင်းကတော့မယုံကြည်တဲ့လေတံနဲ့တုံ့ပြန်ပြောဆိုပါတယ်။ IS ကအမေရိကန်အမိမိကိုတိုက်ရိုက်ချင်းချောက်လာနေတာအမှန်တကယ်ပဲပို့ပြီးတော့လဲတိုးလာနေတယ်ဒီစစ်မှာကျွန်တော်တို့မနိုင်ဘူး။အချိန်ကဒုဗန်မှာမရှိဘူးဆိုပြောဆိုလိုက်ပါတယ်။ကြားနာပွဲမှာကာကွယ်ရေးဝန်ကြီးကာတာက IS ချေမှုန်းရေးအမေရိကန်ပြည်ထောင်စုဘက်ကလှုပ်ဆောင်နေတဲ့အခြေအနေတွေကိုခြုံငုံပြီးတော့ရှင်းပြခဲ့ပါတယ်
။ American နိုင်ငံတဲကို Muslim တွေဝင်ရောက်မှုယာယီပိတ်ပင်ဖို့အတွက်ဆုတ်ပြုတ်ခဲ့တဲ့ Republican Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်းပြိုင်အရွေးခံမှုရှင်းပြိုင်နေတဲ့ Donald Trump ကိုနိုင်ငံတကာကကန့်ကွက်မှုတွေဟာဗိုလ်တပုနယ်မှာပိုးပြီးတိုးလာခဲ့ပါတယ်။ Mr. Trump ကို Britain နိုင်ငံနဲ့ဝင်ရောက်မှုမပြုဖို့အတွက်ကွန်ပျူတာအွန်လိုင်းကနေလက်မှတ်ရေးထိုးတောင်းဆိုတဲ့ Britain နိုင်ငံသားက2သိန်းခွဲလောက်ရှိနေတာပါ။ဒီလအစောပိုင်းမှာ California ပြည်နယ်မှာလူ14ဦးသေဆုံးစေခဲ့တဲ့ဖြစ်ရပ်နောက်ပိုင်းတနင်္လာနေ့တုန်းက Mr. Trump က American နိုင်ငံနဲ့ Muslim တွေဝင်ရောက်မှုကိုလုံးဝပိတ်ပင်ပစ်ဖို့အတွက်တောင်းဆိုခဲ့တာဖြစ်ပြီး American နိုင်ငံပေါ်မှာ Muslim တွေရဲ့သဘောထားအမှန်ကိုအစိုးရဘက်ကတည်တည်ချာချာဆန့်စစ်နှံ့ရင်အထိဒီလိုပိတ်ပင်ထားတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တချို့ Britain နိုင်ငံသားတွေကတော့သူ့ရဲ့မှတ်ချက်ဟာအမုန်းစကားဖြစ်လာစေတာမို့ Scotland ကဂေါကွင်းပိုင်ရှိနေတဲ့ Mr. Trump ကိုလည်း Britain နိုင်ငံကိုလာရောက်မှုပိတ်ပင်ဖို့အတွက်တောင်းဆိုခဲ့ကြတာပါ။Scottish အမျိုးသားပါတီအမတ် Tasmania အမတ်ရှိတ်ကလည်း Britain နိုင်ငံမှာအစွန်းရောက် Muslim တရားဟောဆရာတွေအတွက်ထုတ်ပြန်ထားတဲ့တားမြစ်ချက်ဥပဒေလိုမျိုး Mr. Trump အတွက်အလားတူထုတ်ပြန်ပေးတယ်လို့ဆိုပါတယ်။ Israel ကလက်ရနဲ့လက်ဝဲရင်းနိုင်ငံရေးသမားတွေနဲ့ Israel Arab အမတ်တွေကလည်း Mr. Trump ရဲ့မှတ်ချက်အတွက်ရှုံချပြစ်တင်ခဲ့ကြပြီးသူ့ကို Israel လာရောက်ခွင့်တားမြစ်တင်တယ်လို့ပြောပါတယ်။ Israel ဝန်ကြီးချုပ် Netanyahu ကလည်း Mr. Trump ရဲ့ပြောကြားချက်တွေကိုလက်မခံဘူးလို့ဆိုပါတယ်။ပြန်တဲ့ Britain ဝန်ကြီးချုပ်တွေကနေဒါနိုင်ငံခြားရေးဝန်ကြီးအပြင်ကုလသမဂ္ဂနဲ့အာရှနိုင်ငံတွေက Muslim တွေကလည်း Mr. Trump ရဲ့မှတ်ချက်အတွက်ရှုံချပြစ်တင်ခဲ့ကြတာပါ
ပြီးခဲ့တဲ့ပတ်တုန်းက California ပြည်နယ် San Bernardino ပြစ်ခတ်မှုအတွက်မတင်ကာရသူနှစ်ဦးကသူတို့နှစ်ဦးအွန်လိုင်းပေါ်ကနေမတွေ့ကြသေးခင်ကတည်းကအစွန်းရောက်ဝါဒကိုဆွဲကင်ခဲ့ကြသူတွေဖြစ်ပြီးဂျီဟတ်အကြောင်းနဲ့ကိုဂျိုးစွန်အာဇာနီဘဝအကြောင်းစတာတွေကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကဆွေးနွေးခဲ့ကြတယ်လို့အမေရိကန်ဗဟိုအစိုးရထောက်လိုင်းရေးဌာန FBI အဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ Syed Rizwan Farooq နဲ့သူ့ရဲ့ဇနီး Tasfin Malik တို့ဟာ California San Bernardino ပြစ်ခတ်မှုမတန်ခင်တော်တော်ကြာကတည်းကအစွန်းရောက်ဝါဒဆွဲကင်ခဲ့ကြသူတွေဖြစ်တဲ့အကြောင်း FBI ရဲ့ညွှန်ကြားရေးမှူး James Comey ကစီးနိတ်အထက်လွှတ်တော်ဥပဒေရေးရာကော်မတီရဲ့ရှေ့မှောက်မှာဗိုလ်ထုနေကပြောကြားခဲ့ပါတယ်။သူတို့လင်မယားဟာပြီးခဲ့တဲ့နှစ်အတွင်းမှာလက်ထပ်ခဲ့ကြတာပါ။သူတို့ကိုပြည်ပအကြမ်းဖက်အုပ်စုတွေကလှုံ့ဆော်မှုပေးခဲ့ပြီးသူတို့ကိုအိမ်မွေးချံပေါက်အကြမ်းဖက်အစွန်းရောက်သမားတွေလို့သတ်မှတ်ကြပါတယ်ခင်ဗျာ
။ Germany ဝန်ကြီးချုပ် Angela Merkel ကို2015ခုနှစ်အတွက် Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ကမ္ဘာကျော် Times Magazine ကြီးကရွေးချယ်လိုက်ပါတယ်။ Syria ဒုက္ခသည်ပြဿနာ Greek နိုင်ငံငွေကြေးတက်တဲ့ဖြည့်ရှင်ရေးဆိုင်ရာသဘောတူညီချက်အရဖို့နဲ့ဥရောပတမကမှာယူရိုငွေပြဿနာတက်နေခြင်းအပြင် Ukraine ကို Russia ကျူးကျော်မှုလို့ပြဿနာအမျိုးစုံနဲ့ရင်ဆိုင်နေတဲ့အချိန်မှာသူ့ရဲ့ဦးဆောင်မှုတွေနဲ့ပတ်သက်ပြီး Time Magazine ကအခုလိုရွေးချယ်လိုက်တာပါ။ဝန်ကြီးချုပ် Merkel ဟာဥရောပတလွှားပြဿနာကြီးတွေနဲ့ရင်ဆိုင်ရတိုင်းနောက်မဆုတ်ဘဲကိုယ်တိုင်ပါဝင်ဦးဆောင်ခဲ့တယ်လို့ Time Magazine ကပေါ်ပြပါတယ်။ဒါအပြင်ကမ္ဘာနေရာအတော်များများမှာလုံခြုံရေးနဲ့လွတ်လပ်မှုကြားချင်းဝင်ရှာညှိနှိုင်းရေးနဲ့ပတ်သက်ပြီးအခြေတင်ဖြစ်ခဲ့ကြပြီးဒီလိုကြုံရချိန်တိုင်းမှာ Miss Merkel ကရင်ကျေးတဲ့နိုင်ငံတိုင်းမှာအရန်တားတွေတဲ့ပေါင်းဦးတရားခင်တာဟာစစ်မြေပြင်ဝင်တိုက်ချိန်မှာရောပြန်ဆုတ်ချိန်မှာပါအောင်မွေးရနိုင်မှာဖြစ်ကြောင်းဂျာမနီနိုင်ငံသားတွေနဲ့ကြံကမ္ဘာနိုင်ငံတွေကိုသိစေခဲ့တယ်လို့ Times Magazine မှာဖော်ပြထားပါတယ်။နိုင်ငံတကာနိုင်ငံမှာပြည်သူတွေရဲ့ခေါင်းဆောင်ရဲ့ပြောစကားလက်မခံခြင်းပဲဖြစ်နေတဲ့အချိန်မျိုးမှာခေါင်းဆောင်ကောင်းတယောက်ရဲ့အရေးချင်းကိုတိုင်းတာနိုင်တာဖြစ်ပြီးအခု Miss Merkel ကဒီလိုအချိန်မျိုးမှာသူ့ရဲ့ပြတ်သားခိုင်မာတဲ့အသိခါနဲ့ကမ္ဘာလေမှာဥဆောင်ပြခဲ့သူလို့လဲ Times Magazine Editor Nancy Gibbs ကဗုဒ္ဓဟူးနေ့မစားဆောင်မှာရေးသားခဲ့ပါတယ်။ Miss Merkel ဟာလွန်ခဲ့တဲ့10နှစ်တွင်ပထမဆုံးအမျိုးသမီးဝန်ကြီးချုပ်တူဖြစ်လာုံနဲ့မကဘဲဥရောပသမဂ္ဂကအထင်ရှားတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။1954ခုနှစ်အနောက်ဂျာမနီနိုင်ငံ Hamburg မှာမွေးဖွားခဲ့ပြီး1988ခုနှစ်မှာပါရဂူဘွဲရခဲ့သူ Miss Merkel ဟာနိုင်ငံရေးမလုပ်ဆောင်ခင်အရှေ့ဂျာမနီတိုက်ပန်အကယ်ဒမီမှာ1990အထိအလုပ်လုပ်ခဲ့သူဖြစ်ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ကကြာတာပတိနေမနဲ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမှာတဟုန်တို့ကြီးထွားလာနေတဲ့ခီးသွွားလုပ်ငန်းမှာဇပွဲတို့ဥယျင်ခြံတန်ရှင်အစရှိတာတွေကိုလုတ်ကင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့အ ਨੇ ဆုံးတတ်မှတ်ထားတဲ့လူအားကကျင်းငွေတဲ့ရော့ရရှိနေကြပြီးလုခနဲ့ခန်းစား권မရှိကြတယ်လို့ခွဲခြားဆက်ဆံမှုတွေလည်းရှိနေတဲ့အကြောင်းအလုပ်သမားများပေါ်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့စစ်ဆေးတွေ့ရှိချက်တခုမှဖော်ပြထားပါတယ်။အုံမင်းနေရှိတဲ့ထိုင်းနိုင်ငံအစွန်ဖျားကျုံးလေးတွေစီကိုလူပေါင်းတန်း30ကျော်လာရောက်လေပတ်ကြပါတယ်အဲ့ဒီမှာပင်လယ်ကမ်းဆက်အပန်းဖြေနေစရာရှိတယ်လို့ဖျားကြောင်းကန်နေညဘက်လေပတ်စရာတွေနဲ့နိုင်ငံရဲ့ GDP 10ရာခိုင်နှုန်းကိုအဲ့ဒီလုပ်ငန်းကရရှိနေပါတယ်ဒါပေမဲ့ဗိုလ်ထုနေမှာထုတ်ပြန်လိုက်တဲ့ Sweden နိုင်ငံက Shet Resandi and Fair Action အဖွဲ့ရဲ့တွေ့ရှိချက်ထဲမှာတော့အိနီချင်းဆင်းရဲတဲ့မြန်မာနိုင်ငံကနေခေါင်လတ်ပူကက်အစရှိတဲ့အပန်းဖြေစခန်းတွေရှိစွီဒင်နိုင်ငံပိုင်ထိတ်တန့်ခရီးသွားကုမ္ပဏီတွေကနေအသုံးပြုနေတဲ့ဟိုတယ်တွေမှာလာရောက်လုပ်ကင်နေကြတဲ့ရွှေပြောင်းလူသမားတွေအနေနဲ့အမျက်ထုတ်ခေါင်းပုံဖြတ်ခံရတယ်လို့ဖော်ပြထားပါတယ်။တချို့တွေကြတော့လေဟိုတယ်ရဲ့အထောက်အကူပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့မုန့်ဖုတ်လုပ်ငန်း၊ဝစ်ရှော့ဖုတ်တဲ့လုပ်ငန်းတွေမှာလုပ်ကင်ကြရတယ်လို့ဆိုပါတယ်။စွီဒင်အဖွဲ့ကတွစ်ဆုံမေးမြန်းမှုပြုလုပ်ခဲ့ရမှာအချိန်ကြာမြင့်စွာခိုင်းစေမှုလုပ်အားရခံစား권နေပါမှုနှိမ်ချဆက်ဆံရမှုစတာတွေရှိတယ်လို့ Fair Action Project ရဲ့ Manager Amanda Sadolan ကပြောဆိုပါတယ်။ထိုင်းနိုင်ငံမှာအလုတ်လုံနေကြတဲ့ရွှေပြောင်းလုတ်သား၃ပုံ၂ပုံနီးပါးလောက်ဟာအရှိတောင်အရှနိုင်ငံတွေရဲ့တနစ်တာလုတ်အားလုတ်သမားကဘတ်$300.35ထက်ရော့ပြီးတော့ရနေကြတယ်လို့ဆိုပါတယ်။တချို့နေရာတွေမှာတနစ်ကို16နာရီအထိအလုတ်လုံကြပြီးအနက်ချိန်လည်းမရှိဘူးလို့သိရကြောင်းတင်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးရဲ့မှတ်ချက်ပေးပြောကြားချက်တွေဟာထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်ပြီးဝေဖန်မှုတွေမလုပ်ဖို့အတွက်ကန့်သက်ထားတဲ့ဥပဒေကိုချိုးဖောက်မှုရှိမရှိထိုင်းရဲတွေကစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းတန်မာတူအနေနဲ့တန်တမာရေးဆိုင်ရာကင်းလွတ်ခွင့်ရနေတာမို့ဆွဲချက်တစုံတရာတင်မယ်လို့တော့မမျှော်လင့်ကြပါဘူး။ပြီးခဲ့တဲ့လတုန်းက တမတ်ကြီးဂလန်ဒေးဗစ်ရဲ့မိန့်ခွန်းပြောကြားချက်ထဲမှာထိုင်းဘုရင်စနစ်နဲ့ပတ်သက်ပြီးအသေးအဖြတ်မှုဆန်ရတားမြစ်ထားတဲ့ဥပဒေနဲ့ညှိစွန်းမှုရှိနေတယ်လို့တိုင်ကြားစာရခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာလို့ရဲကဗိုလ်တမှုနယ်မှာပြောကြားခဲ့တာပါထိုင်းဘုရင်ဘူမီဘောအဗ်ဒူရာဒက်ကိုဝေဖန်မှုအတွက်အရက်သားတွေမှာအပြစ်ရှိတယ်လို့ထိုင်းစစ်ခုံရုံးကအချက်မှတ်ပြီးနှစ်ရှည်ထောင်နဲ့စီရင်ချက်ချတာတွေနဲ့ပတ်သက်ပြီးမစ္စတာဒေးဗစ်ကသူ့ရဲ့မိန့်ခွန်းထဲမှာမိန့်ခွန်းထုတ်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဒီဥပဒေချိုးဖောက်မှုရှိတယ်လို့အသက်မှတ်ခံရသူအများပြားကိုထောင်ဒဏ်25နှစ်ကျော်ပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ
်ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမဝင်းနဲ့ဒေါက်ခင်မျိုးတက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုလှည့်ပေးပါစီမြန်မာနိုင်ငံမှာလူအခွင့်အရေးကိုအပြည့်အဝအာမခံနိုင်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ထုတ်ရေးယူနိုင်တဲ့အခြေအနေအားနည်းနေသေးတယ်လို့ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့မှာမြန်မာလူအခွင့်အရေးဦးဆောင်လှုပ်ရှားနေသူတွေက VOE ကိုပြောပါတယ်ဒါအပြင် NLD ဦးဆောင်မဲ့အစိုးရတဲ့တက်လာချိန်မှာလက်ရှိအမျိုးသားလူအခွင့်အရေးကော်မရှင်ဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပြီးပြည်ပြင်ပြောင်းလဲနိုင်မှုလိုတယ်လို့လည်းလူအခွင့်အရေးပညာပေးသူများကွန်ရက်ကပြောပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြပါမှာပါခင်ဗျာ
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့စောင်းပုတ်ကတော့ Our Rights Our Freedoms Always အခွင့်အရေးနဲ့လွတ်လပ်မှုဟာထာဝရအတွက်ပါဆိုပြီးသတ်မှတ်ထားပါတယ်လူအခွင့်အရေးမှာလွတ်လပ်မှုဟာအဓိကဖြစ်တာကြောင့်ဒီအနှစ်သာရကိုပေါ်လွင်စေခြင်းနဲ့အတွက်အခုလိုစောင်းဖို့ကိုဖော်ပြခဲ့တာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်
။ On Human Rights Day this year, we want the world to reflect on the meaning of freedom.
Freedom လူ့အခွင့်အရေးနေ့မှာလွတ်လပ်ခွင့်ဆိုတဲ့အဓိပ္ပာယ်အနှစ်သာရတွေကိုနိုင်ငံတကာမှာကျွန်တော်တို့ထင်ဟပ်စေချင်ပါတယ်။လွတ်လပ်ခွင့်ဆိုတဲ့အယူဆနဲ့အဓိပ္ပာယ်ကိုအခုဆိုရင်နိုင်ငံတကာလူ့အခွင့်အရေးဥပဒေအဖြစ်ကျွန်တော်တို့အသိအမှတ်ပြုထားပြီးပါပြီ။ဒီစံနှုန်းသတ်မှတ်ချက်နဲ့စီးမြင်တွေအရကျွန်တော်တို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့အမှခံပေးဖို့ဖြစ်ပါတယ်။ဒါအပြင်ဒီနှစ်မှာကြာရောက်တဲ့လူအခွင့်အရေးနေ့ဟာလွတ်လပ်ခွင့်ကိုအကောင့်ထဲပေါ်ဖို့နှစ်ပေါင်းများစွာရှိလာခဲ့တဲ့နိုင်ငံကလူအခွင့်အရေးစာချုပ်တွေဖြစ်တဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးများဆိုင်ရာနိုင်ငံကသဘောတူညီစာချုပ်နဲ့ပြည်သူအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးများဆိုင်ရာနိုင်ငံကသဘောတူညီစာချုပ်တွေရဲ့အနှစ်50ပြည့်အထိမ်းအမှတ်လည်းဖြစ်ပါတယ
်။ဒီစာချုပ်တွေမှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအစိုးရအနေနဲ့ပြည်သူတွေရဲ့ဘဝဖူလုံမြင်မာတိုးတက်အောင်ဆောင်ရွက်ပေးဖို့တာဝန်ရှိနေတာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာလူ့အခွင့်အရေးကိုဖိနှိပ်တဲ့ဥပဒေတွေရှိနေသေးတယ်လို့အီတလီနိုင်ငံမှာကျင်းပနေတဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာလူ့အခွင့်အရေးဦးဆောင်လှုပ်ရှားနေသူမတ်ဝေဝေနုက VOE ကိုပြောပါရစေ
။ဒီငိမ့်စုစည်းဥပဒေတို့နိုင်ငံသားဥပဒေတို့အခုဆိုလို့ရှိရင်အခုမျိုးသားဥပဒေတို့ဆိုလို့ရှိရင်လည်းမလိုလားအတဲ့ပြဿနာတွေအများကြီးပေါ်လာနိုင်ပြီးတော့ဖန်စီမှုတွေလူခွင့်ချိုးဖောက်မှုတွေအောက်မှာတိုးပွားနေတာကိုတွေ့ရတယ်။ကျွန်တော်တို့အနေနဲ့ပဲ GGD ပညာရှင်တွေပြည်တွင်းပြည်ပပညာရှင်တွေရဲ့လေ့လာသုံးသပ်မှုတွေသုတေသနစာရန်းကိုတွေကိုပဲကြည့်ကြည့်ပေါ့နော်။မြန်မာပြည်မှာရှိနေတဲ့ဥပဒေတော်တော်များများဟာခိုင်မာမှုမရှိဘူးလူခွင့်ချိုးဖောက်မှုတွေရှိနေတဲ့နိုင်ငံတကာစံချိန်စံညွှန်းနေတဲ့ယဉ်ညွတ်မှုမရှိတာကိုတွေ့နေရတဲ့အတွက်ကြောင့်မို့လို့လူခွင့်ချိုးဖောက်မှုတွေတော်တော်များများဟာဒီဥပဒေနဲ့တွားပြီးတော့သက်ဆိုင်နေတာကိုတွေ့နေရပါတယ်။
ဒါအပြင်ပညာရေးဥပဒေကိုပြင်ဆင်ဖို့ငြိမ်းချမ်းစွာဆန္ဒပြတဲ့ကျောင်းသားတွေကိုဖမ်းဆီးထားတာ Facebook လူမှုကွန်ရက်စာမျက်နှာမှာတက်မတော်ခေါင်းဆောင်ကိုတယောလို့ဆိုပြီးဆွဲချက်နဲ့ဖမ်းဆီးထားတာစတဲ့မြန်မာအာဏာပိုင်တွေဘက်ကလွတ်လပ်ခွင့်ကိုဖိနှိပ်တဲ့လုပ်ရက်တွေကြောင့်တက်ကြွလှုပ်ရှားတဲ့လူငယ်တွေအနေနဲ့လုံခြုံမှုကင်းမဲ့ပြီးစိုးရိမ်စိတ်တွေဖြစ်ပေါ်နေကြောင်းအမျိုးသားလူငယ်ကွန်ဂရက်ညှိနှိုင်းရေးမှူးမတ်တင်စာရှင်လက်ကြီးကလည်းပြောပါတယ
်ဒီမှာဆွေးနွေးနေပြီးကျောင်းသားတွေကိုအကြံဖတ်ဒီရုံးကဖက်တင်ထားထောင်းနဲ့ကြီးထားတဲ့ဆေလာတီတီစီပါအဲဒီလိုသူတို့နဲ့ပတ်သက်တဲ့လူခွင့်ကော်မရှင်နဲ့နောက်လူခွင့်အဖွဲ့အစည်းတွေရဲ့လုပ်ဆောင်မှုများထဲဝင်တိုးတက်မှုတွေမတွေ့ရဘူးဒါကတော့တော်တော်လေးကိုကျွန်တော်လူတွေအတွက်တော်တော်လေးကိုစိုးရိမ်ချဖြစ်တယ်ကျွန်တော်လုပ်ဆောင်မှုတွေလုပ်တယ်လည်းဒါတော့မစိုးရင်လုံခြုံရေးပိုင်းကိုအများကြီးစဉ်းစားရတယ်ကိုယ်လုပ်ဆောင်တာကနိုင်ငံရေးနဲ့မျိုးလို့ဆိုတာနဲ့ကိုယ်ပေါ်မှာအနေနဲ့မရောမစိုးတက်ရောက်နိုင်တယ်အခုဆိုလည်းမဆွဆွနေရလို့ဟိုတံပြန်ပါတော့အရင်တော့ဒီဆက်မခဲ့တဲ့ပြမှုတွေနဲ့တို့ပြန်ပြီးကြားဆွေးနွေးရတယ်မြင်ရတယ်။နောက် Facebook ပေါ်မှာကျွန်တော်လက်လက်စွာနဲ့ဝင်ရကြပြီးမဲ့လည်းကြားဆွေးခဏရတဲ့လူငယ်တွေလည်းရှိရယ်။ဒါတွေကကျွန်တော်လူငယ်တွေတော်တော်လေးကိုစိုးရိမ်မှုဖြစ်တယ်ပေါ့နော်
။2015ခုနှစ်နိုင်ငံတကာလူ့အခွင့်အရေးနေ့အထိမ်းအမှတ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်က
ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမှာတော့အမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ကုလသမဂ္ဂအပါအဝင်ဒေတာရင်းလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့တိုင်ကြားဆောင်ပေါင်း1200ကျော်တဲ့ကအချို့ကိုကွင်းစင်းစစ်ဆေးတာအကျဉ်းတောင်နဲ့အလုတ်စခန်းတွေအချုပ်ခန်းတွေကိုတွားရောက်စစ်ဆေးပြီးအကြံပြုချက်တွေထုတ်ပြန်တာမျိုးတွေဆောင်ရွက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်ဘက်ကဒီတိုင်ကြားစာတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့အားနေတာတွေရှိခဲ့တာဟာလူ့အခွင့်အရေးကိုအမှန်တကယ်ကာကွယ်မြင့်တင်ပေးလိုတဲ့စန္ဒနည်းပါးတဲ့အနေအထားကိုတွေ့ရတယ်လို့လူ့အခွင့်အရေးပညာပေးသူများကွန်ရက်ဦးဆောင်သူတဦးဖြစ်တဲ့ဦးအောင်မျိုးမင်းက VOE ကိုပြောပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရဖွဲ့စည်းချိန်မှာအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုပြုပြင်ပြောင်းလဲသင့်တဲ့အချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်။
ကျေလို့များကျွန်တော်နောက်ထပ်အစိုးရတက်လာမယ်ဆိုရင်လက်ရှိလူ့ခွင့်ကော်မရှင်ရဲ့လုံလံမှုစွမ်းအားတွေကိုပြန်လဲသုံးသပ်ပြီးတော့လိုအပ်တယ်လို့ပြုပြင်ဆောင်ရွက်မှုတွေကျွန်တော်လှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူ့ခွင့်ကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုတိတိကျကျပုံမတိုးမြင့်မယ်။ဌာနဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုတိတိကျကျပုံမအားကောင်းအောင်လှုပ်ဆောင်မှုကကျွန်တော်တို့လိုအပ်တယ်ဗျ။
ဒီဇင်ဘာလ10ရက်နိုင်ငံတကာလူ့ခွင့်ရေးနေ့အဖြစ်အထိမ်းအမှတ်အခမ်းအနားတွေကိုလူ့ခွင့်ရေးပညာပေးသူများကွန်ရက်ကနေဦးဆောင်ပြီးမြန်မာပြည်အနှံ့အပြားမှာဒီကနေ့ကျင်းပသွားမှာဖြစ်ပါရဲ့ရှင
်။မန်အင်ဂျင်နိုင်ပြပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရပြီးအသက်တက်လာမယ့်အစိုးရအနေနဲ့အရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေရဲ့သားကောင်ဖြစ်ခဲ့ရသူတွေကိုဘယ်လိုနည်းလမ်းအနေနဲ့ပြန်လည်ကုစားပေးသင့်တယ်လဲဆိုတာကိုအကြံပြုတိုက်တွန်းထားတဲ့စာတမ်းတစ်စောင်ကိုနယူးယောက်မြို့အခြေဆိုင်အသွင်ကူးပြောင်းရေးကာလတရားမျှတမှုရှိရေးဆိုင်ရာနိုင်ငံတကာစင်တာ ICTJ ကနေထုတ်ပြန်လိုက်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ
။နယူးယောက်မြို့အခြေဆိုင်အသွင်ကူးပြောင်းမှုကာလတရားမျှတမှုရှိရေးနိုင်ငံတကာစင်တာ ICTJ ကဒီဇင်ဘာလ9ရက်နေ့မှာထုတ်ပြန်လိုက်တဲ့စာတမ်းမှာမြန်မာနိုင်ငံမှာအသက်တက်လာမယ့်အစိုးရနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့အတိတ်ကဖြစ်ခဲ့တဲ့အချို့လက်ရှိဖြစ်နေဆဲဖြစ်တဲ့ပြိပက္ခတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတာကိုအသိမှတ်ပြုပြီးထုတ်ဖော်ပြောကြားဖို့နဲ့တင့်တော်တဲ့ရော်ကြီးပေးတာမျိုးလုပ်ဖို့အဓိကတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ဘလို့ပြစ်မှုမျိုးကိုမဆိုလူငင်းငွင့်ရဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအကာအကွယ်ပေးထားပေမဲ့ထိတ်တန့်ကောင်းဆောင်တွေဟာသူတို့ကိုအေးအေးယူလက်စားချေခံရမှာစိုးရိမ်နေဆဲဖြစ်ပြီးတော့လွတ်တော်မှာစစ်တပ်ကဆက်ပြီးအာဏာချုပ်ခိုင်ထားတာဟာလည်းအတိတ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်အေးအေးယူဆောင်ရွက်တာမခံရဖို့တစိတ်တစ်ပိုင်းဖြစ်တယ်လို့စာရင်းမှာဖော်ပြထားပါတယ်။ ICTJ အဖွဲ့အနေနဲ့အရင်အစိုးရရဲ့လုပ်ရက်တွေကိုပြန်လည်ပြင်ဆင်ဖို့အကြံပေးတိုက်တွန်းတဲ့နေရာမှာကျူးလွန်ခဲ့သူတွေကို criminal accountability လို့ခေါ်တဲ့ယာဇွတ်မှုအဖြစ်တာဝန်ယူခိုင်းပြီးအပြစ်ပေးဖို့အဓိကရည်ညွှန်းတာမဟုတ်တဲ့အကြောင်း ICTJ အဖွဲ့ရဲ့ဒုတိယအုပ်ချုပ်ရေးမှူးအန်နာမာရီယန်ရိုကာတယ်လိုကအခုလိုပြောပါတယ်
We are not advocating for criminal accountability.
ကျမတို့အနေနဲ့ကျူးလွန်သူတွေကိုယာဇဝတ်မှုဥပဒေတွေအရအေးအေးယူအပြစ်ပေးဖို့အကြံပေးတာမဟုတ်တဲ့အကြောင်းကိုရှင်းအောင်ပြောချင်ပါတယ်။နောက်တက်လာမယ့်အစိုးရအနေနဲ့အရင်အစိုးရလက်ထက်ကတားကောင်ဖြစ်ခဲ့ရသူတွေကိုကုစားပေးခြင်းနဲ့ပြန်လည်ပြုပြင်ပေးခြင်းဆိုတဲ့လုပ်ငန်းနှစ်မျိုးအတွက်ရေရိုနဲ့ရေရှည်လှုပ်ဆောင်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။အေးအေးယူအပြစ်ပေးတာနည်းလမ်းတစ်ခုဖြစ်နိုင်ပေမဲ့မြန်မာနိုင်ငံအနေနဲ့ဒီအတွက်အဆင်သင့်မဖြစ်သေးဘူးဆိုတာသိရှိပါတယ
်။မြန်မာနိုင်ငံမှာအသက်တက်လာမဲ့ NLD အစိုးရဟာနိုင်ငံကိုထိရောက်စွာအုပ်ချုပ်နိုင်မှုအရင်စစ်ကောင်းဆောင်တွေရဲ့လက်စားခြေခံအမှာစိုးရိမ်ကြောက်ရွံ့မှုကိုထိမ့်ညှိဖို့လိုသလိုတစ်ဖက်မှာလည်းအရင်အစိုးရအဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တားကောင်ဖြစ်ခဲ့ရသူတွေရဲ့နစ်နာဆုံးရှုံးမှုတွေကိုအတိမတ်ပြုမှသာလျှင်အရင်အစိုးရနဲ့ကွဲပြားခြားနာကြောင်းပြသရာရောက်ပြီးတော့အနာဂတ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်မဖြစ်အောင်ကာကွယ်နိုင်မယ်လို့စာတမ်းမှာရေးသားထားပါတယ်။အဲ့ဒီအတွက် ICTJ အဖွဲ့ကအကြံပြုထားတဲ့နီလန်းအချုပ်ကိုလည်းသူမကအခုလိုရှင်းပြပါတယ
်။ It could be you know it is acknowledgement for example apologies
တရားမျှတမှုရှိဖို့ဆိုတဲ့နေရာမှာနီလန်းအမျိုးမျိုးအသုံးပြုနိုင်ပါတယ်။ဥပမာခံစားခဲ့ရသူတွေကိုအတိမတ်ပြုပြီးတရားဝင်တောင်းပန်တာမျိုးလုပ်နိုင်ပါတယ်။အရင်စစ်ဆိုးရလက်ထက်ကပြစ်မှတ်ထားပြီးတော့ဖိနှိပ်ခံခဲ့ရသူတွေ၊နိုင်ငံရေးအကျဉ်းသားတွေ၊တိုင်းရင်းသားဒေသကပြည်သူတွေစတဲ့သူတွေကိုလူသိရှင်ကြားထုတ်ဖော်ပြောဆိုပြီးတောင်းပန်တာပါ။နောက်နီလန်းတစ်မျိုးကတော့အရင်အဆိုးရရဲ့တားကောင်ဖြစ်ခဲ့ရသူတွေကိုတင့်တော်တဲ့ရော်ကြေးပေးတာမျိုး၊နောက်မျိုးဆက်တွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းလိုမျိုး၊ဒါမှမဟုတ်ပညာသင်စုလိုမျိုးအခွင့်အရေးပေးတာမျိုးလုပ်နိုင်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံတော်ဝန်မှာနေအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေအများအများရှိနေပါတယ်။ဒီလိုဒုက္ခတွေဖြစ်ရတဲ့သူတွေအတွက်ပြည်လဲနေရာချထားရေး၊က ကျမ်းမာရေးနဲ့ပညာရေးအတွက်ဦးစားပေးလှုပ်ပေးတာဟာလေနီလန်တစ်မျိုးဖြစ်ပါတယ်။အရေးကြီးတာကတော့အရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေမိမိပျောက်ပျောက်ဖြစ်မသွားဖို့အစိုးရတဲ့အနေနဲ့လှုပ်ပေးဖို့ဖြစ်ပါတယ်။ဥပမာငြင်းချမ်းစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းမှုမှာတေဆုံးခဲ့ရသူတွေအတွေ့အောက်မဲ့ပွဲနေ့ရက်တည့်ရက်သတ်မှတ်ပေးတာမျိုးနှီးမျိုးမျိုးနဲ့လူခွင့်ရချိုးဖောက်ခံခဲ့ရသူတွေအတွေ့အမှတ်တရပန်းချံတို့ရုတ်ထုတို့လိုမျိုးအထိမ့်မဲ့နေရာတွေတိဆောက်ပေးတာမျိုးလုပ်ပြီးလူခွင့်ရချိုးဖောက်မှုမရှိဖို့ဘလောက်အရေးကြီးတယ်ဆိုတာပညာပေးတာမျိုးပါအရေးကြီးတာကလက်စားချေတဲ့လှုပ်ဆောင်မှုမျိုးမပါဘဲနဲ့ခံစားခဲ့ရသူတွေရဲ့နစ်နာမှုကိုသမိုင်းတင်ကြံစည်မဲ့နီလန်းမျိုးဖြစ်ဖို့တိုက်တွန်းတာဖြစ်ပါတယ
် ICDJ အဖွဲ့ဟာအသွင်ကူးပြောင်းဆဲနိုင်ငံနဲ့ဒီမိုကရေစီနိုင်ငံတွေမှာမဖြစ်ရှင်းနိုင်သေးတဲ့တမိုင်းဝင်မတရားမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုအရေးယူဖြစ်ရှင်းဖို့အကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်အခုဆက်လက်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးနေ့နဲ့ပဲတိုက်တိုက်ဆိုင်ဆိုင်ထုတ်ပြန်လိုက်တဲ့အစီရင်ခံစာတရက်မှာတော့ထိုင်းနိုင်ငံကကမ္ဘာလှည့်ခီးသွွားလုပ်ငန်းမှာလွတ်ကိုင်နေကြတဲ့အင်းနီးချင်းမြန်မာနိုင်ငံကရွှေ့ပြောင်းလူ့သမားတွေဟာတစ်ဖက်နိုင်ငံမှာသတ်မှတ်ထားတဲ့အနိုင်ဆုံးလစာတောင်မရကြပဲလူ့သမားအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့ဆွီဒင်နိုင်ငံအခြေစိုက် NGO အဖွဲ့နှစ်ဖွဲ့ကပူးတွဲအစီရင်ခံစာထုတ်ပြန်လိုက်ပါတယ်အပြည့်အစုံကိုတော်လှလတန်ကဆက်ပြောပြပါမယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့အဓိကနိုင်ငံခြားဝင်ငွေရရှိရာကန္တာတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းမှာလူကိုင်းနေတဲ့စပွဲတွေဥယျာဉ်ခြံလုပ်သားတွေနဲ့တန်ရှင်းရေးသမားအများပြားဟာအနေဆုံးလစာထက်နည်းပြီးရနေကြတဲ့အပြင်ခွဲခြားဆက်ဆံခံရပြီးလစာနဲ့ခွင့်လဲခံစား권မရှိတဲ့အတွက်ကြောင့်အလုပ်သမားအခွင့်အရေးတွေချို့ဖောက်ခံရတယ်လို့စုံစမ်းစစ်ဆေးမှုနှစ်ပတ်သက်လို့တွေ့ရှိချက်တွေကိုပုတ်ထူးနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဆွီဒင်က Shift Resort နဲ့ Fair Action NGO အဖွဲ့တစ်ဖွဲ့ကပုတ်ထူးနေကပူးတွဲထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာထိုင်းတောင်ပိုင်းအပန်းဖြေကျွန်းတွေဖြစ်ကြတဲ့ခွာလောက်နဲ့ဖူကက်တို့ရှိဆွီဒင်ကထိပ်တန်းကဘာလေးခီးသွွားကော်မတီ၃ခုတို့အသုံးပြုတဲ့ဟိုတယ်တွေမှာအများအားဖြင့်လုတ်ကိုင်းနေကြတဲ့အိန္ဒိယမြန်မာနိုင်ငံကအလုပ်သမားတွေဟာခေါင်းပုံဖြတ်ခံနေကြရတာတွေ့ရတယ်လို့ဖော်ပြထားပါတယ်ဆွီဒင်ကဘာလေးခီးသွွားကော်မတီ၃ခုတို့ဖြစ်ကြတဲ့ Ving Fedis Restaurant နဲ့ Apollo တို့အများအားဖြင့်အသုံးပြုတဲ့ဟိုတယ်၇ခုတို့ကအလုပ်သမား29ဦးတို့ကို NGO အဖွဲ့နှစ်ဖွဲ့ကတွေ့ဆုံမြင်းမြန်းကြရမှာ18ဦးကတန်ရှင်ရဲ့အလုပ်သမားတွေဇပွဲတို့တွေနဲ့ပန်းချံလုပ်သားတွေဖြစ်ကြပြီးကျန်17ဦးကတော့ဟိုတယ်တွေအတွက်မုတ်ဖုတ်လုပ်ငန်းနဲ့အဝတ်ရှော်လုပ်ငန်းအပါအဝင်ဝန်ဆောင်လုပ်ငန်းနဲ့ကုန်စည်တွေကိုတင်သွင်းနေကြတဲ့ကော်မတီတွေရဲ့အလုပ်သမားတွေဖြစ်ကြတာတွေ့ရတယ်လို့ဆိုပါတယ်။ပြောင်းရှိအလုပ်သမားတွေအဓိကအနှိမ်ခံရတာနဲ့ပတ်သက်လို့ Fair Action ရဲ့ Project Manager ဖြစ်တဲ့ Amanda Sutherland ကအခုလို VOA ကိုပြောပါတယ
်။ One of the most important issues among the hotel workers that we have interviewed it's in total 18 half of them
ကျမတို့တွေ့ဆုံမိ мян ခဲ့တဲ့ဟိုတယ်အလုပ်သမားစုစုပေါင်း18ဦးနဲ့တွေ့ကထိုင်းဥပဒေအရသတ်မှတ်ထားတဲ့အနေဆုံးလစာကိုမရရှိကြပါဘူးဒါအပြင်ဟိုတယ်ကိုပစ္စည်းသွင်းတဲ့လူငါးမှလုတ်ကိုင်းနေကြတဲ့ဝိရှောအလုပ်သမားတွေမုတ်ဖုတ်သမားတွေ7ဦးနဲ့လေ9ဦးကအနေဆုံးလစာမရကြပါဘူးဒါဟာကျမတို့တွေ့ရှိချက်တွေနဲ့အရေးကြီးဆုံးသောချို့ဖောက်မှုတွေပဲဖြစ်ပါတယ်လို့အမန်ဒါဆိုဒလန်ကပြောသွားတာဖြစ်ပါတယ် Fair Action ရဲ့အစီရင်ခံစာအရပြောင်းရွှေ့လုပ်သမား3ပုံ2ပုံဟာထိုင်းနိုင်ငံရဲ့အနေဆုံးလစာဖြစ်တဲ့ဘတ်300ဒါမှမဟုတ် $8 နဲ့35 cent လစာနှုန်းမရရှိကြဘူးလို့ဆိုပါတယ်တွေ့ဆုံမိ мян ခဲ့တဲ့သူတွေနဲ့ဝစ်ရှော်လုပ်ငန်းမှာအမှုထမ်း3ဦးကတော့ကမ္ဘာလှည့်ခီးသွွားတွေအလားများတဲ့ကာလမှာဆိုတနေ့ကို16နာရီအထိအလုပ်လုပ်ကြရပြီးတစ်လမှာနှစ်ရက်ပဲနားခွင့်ရတယ်လို့ဆိုပါတယ်နောက်တစ်ဦးကတော့တနေ့ကို16နာရီလှုပ်လှုပ်ရပြီးနားရည်မရှိဘူးလို့ပြောခဲ့ပါတယ်။ဒါအပြင်လုပ်ငန်းကွေမှာထိခိုက်ဒဏ်ရာရရင်လေအလုပ်သမားများအနေနဲ့နားရည်ခံစား권မရဘူးလို့ဆိုပါတယ်။ထိုင်းလုပ်သမားတွေကတော့လစာနဲ့ခံစား권တွေပိုကောင်းကြတဲ့အပြင်နေထိုင်ဖို့နေရာအားလိုက်ရက်တွေမီးဖွား권နဲ့ဆေး권တို့လည်းရရှိကြတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ခုလိုတွေးရှိချက်တွေကို2011တုန်းကလေသူတို့ NGO တွေအနေနဲ့ထုတ်ပြန်ခဲ့ပေမဲ့လို့လေပြုပြင်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ကြောင့်ခုတစ်ကြိမ်ဆွီဒင်ကကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေအနေနဲ့တာဝန်တည်တပ်ဖို့တိုက်တွန်းနေကြောင်းလေ Fair Action အဖွဲ့က Miss Sutherland ကပြောပါတယ
် We would like the Swedish tour operators to take their responsibility according to
ကျမတို့အနေနဲ့ဆွီဒင်ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုစီဝိုင်းလုပ်ကိုင်းရမှာလူခွင့်ရေးကိုလေးစားဖို့ကုလသမဂ္ဂကချမှတ်ထားတဲ့စီမင်းတွေကိုတာဝန်တည်တည်လိုက်နာကြဖို့တိုက်တွန်းလိုပါတယ်။ဒ Dabin di Gomini Rue Corinle, Simian Rue Shijabi, Tessaya Nangaye, Ubri Rinele, Lina Yama Pibari, Lodma Queen, Chopauchi Macayao, Gagway Sasha, Demare, Lu, Miss Sodlinga, Piodara Pibari. Tining a mam, Yamananga, Bianchi Ludmari, Danichi, Shijabi, Majadi Migale, Tang Ava Lungama, Lumsane, Yeseswa, Chopa, Mudri Jounde, Pitting Wipanjin, Kangiadlu, Lugong Gumu Jounde, American Nangan Jai Tanaga, Natang Senga, Lugong Gumu, Topiane, Sin Kansama, Dear Three, Saint Pede, Lugong Gumu, Taipei, Jubam Huma, Pubang Sangue Mu, Machide, and Nason Sipi, Tamachin, Kangiada de Pipalishim.
Dollar than Timbiatara Chipare. Kusalapiro, Mimanangama, Bigger Laga, Jimbagir, the Mimu, you got Webon, Nanganaga, I am signing Jimabe, so was on Jongare, the Bawa B. Dangani, Bianle Turong Ilunganiha, the Rini Mimi Dwagevare, Dame, Dinne Sambanga, Mimanangama, Chimpinema, Jim Jongare, Yiji, Mibu, Murija, Ome, Ame Pekia, do Town Nechi, she's a Pitalu, Songshon Dore, Lumubuari, Kakake, Bianle Turong Yale, Satin Nayona Shibadi, Vue the end of the Pite, Daniel D. Catarasne, Simon Lewis to Chimpy Negane Pibu Tarret and Samago, Manana Changa, Tempia Pivame
Chimpy Nema Dine Samanga Moji, Yuato Mujang, Tigai Pesimuri, Jongayama, Mepio Muri, Jang, Ama Yanet, Songayadlu, Lumu Boari Male, Tigai Kayaraba, Haka Muroga, Tan Mone, Midazu Hasui, Oing Songhavi, Pesiri, Jama Nitai Niavare, At this song near the Muson Naga Yama, Pianle, a team of Chanangi. The Chami Dazu Liang has a long net, Doka de Scantacuma, Nita Niduba.
Love you, Rodi Akan, Inca Akan Gas, Lora Munaka is a person.
A Milan Dwine, Ama, Pian Saulu Yadire. A Kuaro Dilum Hobu. A shave me, Mimishiro, Pian Dualu, Lemiaro, Bulelu, Tuga, Chimada, Nepiogera, Pibari. Shenet and Moji, Mipurari, Tapian Nainelu, let Junjin Duriga, three penny Jarawa. Soon Piaggi, you are my Piazzi Dore, Chemin, and Lanrigo, Pubimbo, Josa, Nijaze, Pedalu. A Sasa, Ne Lanzalu, Machima Pilu, and Nide Piazzi, Bosambo Male, Cacani Vare. Palamio Negas, a comedi, doing a mu, Tong Beg Garo.
In Falam, it's not the damage is not that big in the tongue, but it's
Palamio, Maro, the Logi Piazzi, Dime, Jari Maro, Dorolim Yare.
ကျွာပေါင်း23ရာပြောင်းရမှာဆိုတော့တမျိုးလုံးရွှေ့ရမှာပဲအလူရှင်တွေကတော့ပြန်လဲထူထောင်ရေးအတွက်ဒေါ်လာတန်းနဲ့ချီကူညီဖို့ဂရီပေးထားပေမယ့်မြန်မာနိုင်ငံရဲ့အစည်းအဝေးဆုံးနဲ့လမ်းပန်းဆက်သွယ်ရေးအစိုးဆုံးဒေသရဲ့စိန်ခေါ်မှုကကြီးလွန်းတယ်လို့အာရှဖွံ့ဖြိုးရေးဘဏ်
ADB ကပီတာပရင်ဘဲလ်ကပြောပါတယ်
Maguero's Gainoma, Yichi Kajila, Pianchale Kajala, Aini Lani, Piacida Shime, Taracho, Yere, Mura Mushime, Chimbine Magaro, Ainirin, Padoram Hubau, Mio, Bawario, Songchongjaramu, Senko Muga, Matan Chivare.
Chimbine Damo de Daga, Taya Dentatri Ha, De Daga, Nye Bawama, Soas on Jongare, Gabirangu, Mayazia, Pit, Janese, Chimare, Pianle Turang Yelung and Rigaro. Akuma Sabu Semada Shinize Piparishin.
Manana Chan Pyobia Bigera Pipare, Tagaro, Kusala B, Jadabrini Menakin season ego, Washington D Sigani, Dai told him being Rapipare, Vio in Yamawai Menakin season ego, Lino Mida, Tonsa Ne, Laser Ne, Laser Gorugani, Panyu, Nasana Marakamia. DOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့ရှင်းနာရီကနေ9:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလိုင်းတို24နှစ်ဆက်ငါးနဲ့30နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုburmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ မင်္ဂလာပါမင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံနယ်ချိန်မနက်6နာရီခွဲရှိပါပြီအခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာစီစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခုဆက်လက်ပြီးဒုတိယပိုင်းနိုင်ငံဘက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
အရေးယူဆုံးမ်းတဲ့အဆင့်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်
ဒါကတော့ဒီတစ်ပတ်မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကတွဲကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဥဆံမိုးဝေကမန္နနာချမ်းနဲ့အတူစီစဉ်တင်ဆက်ထားဖြစ်ပါတယ်ခင်ဗျာ
။ပထမဆုံးတင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့စီးပွားရေးကဏ္ဍမှာဖော်ပြထားတဲ့သတင်းဆောင်မှဖြစ်ပါတယ်။ American ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးအရေးယူပိတ်ဆို့ထားမှုကိုယာယီဖယ်ရှားပေးလိုက်တယ်လို့ဆိုပါတယ်။ရှိတောင်အာရှနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီကအနိုင်ရရှိခဲ့ပြီးတဲ့နောက်အားပေးကူညီတဲ့အနေနဲ့သူ့ရဲ့ပင်လယ်စိတ်ကမ်းတွေလေစိတ်တွေကတဆင့်ကုန်ပစ္စည်းတင်ပို့မှုတွေကို6လခွင့်ပြုလိုက်တယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့လကမြန်မာနိုင်ငံမှာ25နှစ်အတွင်းကျင်းပခဲ့တဲ့ပထမအဦးဆုံးလွတ်လပ်တဲ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရရှိခဲ့ပြီးတဲ့နောက်အခုလိုမူဝါဒအပြောင်းအလဲပြုလုပ်လိုက်တာဖြစ်တယ်လို့យေတာထားပါတယ်။အခုလိုမူဝါဒပြောင်းလဲလိုက်တာကြောင့် American ပြည်ထောင်စုက Blacklist စီရင်တွင်းထားတဲ့ပင်လယ်စိတ်ကမ်းတွေလေစိတ်တွေကနေတင်ပို့နိုင်တော့မှာဖြစ်တယ်လို့ American အရာရှိတွေကပြောပါတယ်။ဒါပေမဲ့ American ပြည်ထောင်စုဟာမြန်မာစစ်အုပ်စုနဲ့ဆက်ဆက်ပတ်သက်နေသူတွေပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကတော့ဆက်လက်ထားရှိဆဲဖြစ်ပြီးကုန်ပစ္စည်းတင်ပို့မှုဓာစင်ပေါင်းများစွာကိုလည်းတားမြစ်ထားဆဲရှိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့လ Writer သတင်းဌာနရဲ့သတင်းအရအဓိက American ဘဏ်တွေဖြစ်ကြတဲ့ City GroupBank of America, PNC Financial အစရှိတဲ့ဘဏ်လုပ်ငန်းတွေဟာမြန်မာနိုင်ငံနဲ့ကုန်သွယ်ရေးပြုလုပ်ဖို့အတွက်လက်ရှောင်နေကြတဲ့အကြောင်းဘာကြောင့်လဲဆိုတော့မြန်မာပြည်မှာအရေးပါတဲ့ Asia World ဆိုတဲ့စိတ်ကမ်းဟာ American ရဲ့ Blacklist စီးရင်ဝင်စီးပွားရေးပိတ်ဆို့အရေးယူခံထားရသူပိုင်ဆိုင်နေလို့ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို Bangkok Post မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာ Fledgling Stock Exchange is officially launched but no stockMyanmar's fledgling stock exchange is officially launched, but with no stock to trade. ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းတပုတ်မှာတော့စီးပွားရေးဥမော့ဖို့ရုံးကန်မှုတွေအတွက်မြန်မာနိုင်ငံကအခုနောက်ဆုံးကြိုးပမ်းမှုတစ်ခုဖြစ်ရန်ကုန်အစုရှယ်ယာဈေးကွက်ကိုဒီဇင်ဘာလ9ရက်နေ့ကတရားဝင်ဖွင့်လှစ်လိုက်ပေမဲ့လို့အစုရှယ်ယာတစ်ခုတလေတောင်မှအယောင်းဝယ်လုပ်ခဲ့တာတော့မရှိဘူးဆိုပြီးအစာချီရေးသားထားပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကတခဲနဲ့နိုင်ရခဲ့တာကြောင့်စစ်ကောင်းဆောင်ဟောင်းတွေအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေမှာယုံကြည်မှုတွေတိုးလာစေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။အစုရှယ်ယာဈေးကွက်တရားဝင်ဖွင့်လှစ်တာကိုကြည့်ဖို့လူတွေစောင့်ကြည့်ခဲ့ကြပေမဲ့အယောင်းဝယ်အတွက်ဈေးပွင့်ခေါင်းလောင်းတန်ကိုနားထောင်ဖို့တော့မဟုတ်ဘူးလို့လည်းဆိုပါတယ်။ရန်ကုန်စတော့ဈေးကွက်အမှန်တကယ်လဲပတ်နိုင်ဖို့ကတော့ရန်ကုန်စတော့ဈေးကွက်အမှန်တကယ်လဲပတ်နိုင်ဖို့ကတော့2လ3လလောက်စောင့်ရနိုင်တယ်လို့လဲ Stock Exchange Commission တာဝန်ရှိသူတဦးဖြစ်တဲ့ဦးတင်မေဦးကိုကိုးကားပြီးတော့ရေးသားထားပါတယ်။အပြည့်အဝလဲပတ်နိုင်တဲ့အခါမှာတော့ပြည်တွင်းကကုမ္ပဏီတွေဈေးကွက်ထဲဝင်လာလိမ့်မယ်လို့လဲတာဝန်ရှိသူတွေကမျှော်လင့်ထားကြတာပါ။စီးပွားရေးလုပ်ငန်းတွေကလဲ Stock ဈေးကွက်ကနေအရင်းအီးတွေတိုးချဲ့နိုင်ဖို့မျှော်လင့်နေစီးပွားရေးလုပ်ငန်းတွေကလည်းစီးပွားရေးလုပ်ငန်းတွေကလည်းစတော့ဈေးကွက်ကနေအရင်းအီးတွေတိုးချဲ့နိုင်ဖို့မျှော်လင့်နေတယ်လို့လဲဆောင်းပါးမှာဖော်ပြပါတယ်အစုရှယ်ယာဈေးကွက်အကြောင်းကိုလေ့လာထားပြီးကိုယ်ပိုင်စီးပွားရေးလုပ်ငန်းထူထောင်လို့တဲ့တချို့လူတွေအတွက်ကတော့စတော့ကိုဝင်ကစားဖို့အခွင့်အရေးရတော့မှာမို့အခုလိုဖွင့်လှစ်မှုကိုကြိုဆိုခဲ့ကြတာပါဆောင်းပါးရဲ့အဆုံးသတ်မှာတော့အချင်းပြတ်ခြားစားမှုတွေစီးပွားရေးလုပ်ငန်းတွေအတွက်ဥပဒေကြောင်းအရအကာအကွယ်တွေအားနည်းတာလို့မြန်မာနိုင်ငံမှာရင်ဆိုင်နေရဆဲစိန်ခေါ်မှုတွေရှိနေတာကိုလည်းထောက်ပြရေးသားထားပါတယ်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian တို့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m AKE make ka တခုခုကိုပြုလုပ်တာ A ကတခု KILLING killing a noun နာအဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing ဒီပေကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်ဒီပေကငွေအများကြီးရလိုက်တာပေါ့idiom ဒီပေကလည်းဆင်နူတယ်လို့ဆိုရမှာပါလူတူဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မမျက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
Eddie Siwai Lungan Shinji ga dabawa dangwe shapwe siman ge ma apwa ji pwa lai de le lo thibe ya ba de. Upma go naw takaw na sin ji ja ya aw.
The business tycoon made a killing in the gas exploration project.
We ator le ya lai de, a myet myet kle ya lai de.အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Idiom 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဒီတစ်ပတ်မျက်မှောက်ရေးရာအစီအစဉ်မှာလဘရောင်းတောင်အရေးခင်မှာအာနာပိုင်တွေဘက်ကအင်အားအလွန်ကြုံသုံးပြီးနှိမ်နင်းခဲ့တဲ့အတွက်တန်ဃာတော်တွေအများပြားနဲ့အရသာအဆုတန်းရန်ရရှိခဲ့ကြပါတယ်။တာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးအရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပယ်ချခဲ့ပါတယ်။ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလေပြီလားဆိုတာကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဦးအောင်သိန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ချက်ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ။
ကျောင်းနေညာသူဆရာရောက်လာတဲ့ကိစ္စဟာလက်ဗရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကြုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုဒါနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါတယ်။အဲဒီတော့ဒီအမှုကိုတောင်းတင်ညာမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပြီးမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာတွေကလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်။မှန်ပါတယ်ဗျ။
ဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လေကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝန်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားစွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသုံးသမရရှိရာခွင့်ပြုမိတ်တောင်းခံမှုလိုပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လဲတောင်းလဲတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြည်စီပြည်သားမရှိဘူးပေါ့ဗျာကျွန်တော်အစမ်းကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
ဩဆိုတော့သမရကူ၌ကဒီအမှုကိုတရားစွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့
အဲ့ဒီသဘောတရားပါလေ
ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအထူးရည်ရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းလူရသမရအိုတော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမရကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမရသာကြည့်ကြထားရဲသမရတကယ်အာဏာမရှိတဲ့ဌာနတွေရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမရကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစားမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လေလေအောင်မှရှိနေတဲ့အဖွဲ့ကြီးအဓိကကြတာ ਉਹ ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလွန်ရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တစ်ခုအနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်သမရကမပြူရကိစ္စမှလည်းပါပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ဆိုတော့နောက်တစ်ခုကဒီပြမှုကဘလောက်ထိကြီးကျယ်တဲ့ပြမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီ phosphorus ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်ပြီးတော့ဆိုတော့အပြင်းထန်ဖြစ်တာ ော50ကျော်လောက်ရှိတယ်ပေါ့လေဘုဒ္ဓရှင်တိခညာနာနဲ့ယဟန်တပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားနှင်နာတယ်ဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစကန်အမှုဖွင့်ကြံကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြည်မှုဆိုင်ဥပဒေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူ့အခွင့်အရေးကိုလေးစားတဲ့ကိုလို့တော့ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူတွေကိုထိတိယရောအရေးယူပြရတယ်။အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်ထဲမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်ထဲမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲ။
ကျွန်တော်တို့နိုင်ငံမှာတော့အဲ့လားအစင်လားမရှိဘူးကြ။နော်အရေးယူစုံစမ်းတဲ့အဆင့်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော
်အမေမြန်မာနိုင်ငံအကြီးအကဲပေါ်တယ်အခုအကြီးအကဲဖြစ်နေပုံကတို့ကတရားဥပဒေရဲ့အပေါ်မှာဘယ်သူမှမရှိဘူးဘာညာဆိုပြီးတော့သူတို့ပဲပြောနေကြတယ်ဆိုတော့တရားဥပဒေပေါ်မှာသူတို့ရှိနေတဲ့သဘောပေါက်မှန
်အသက်ရောက်ပါလေခင်ဗျဘာဖြစ်လို့တရားဥပဒေဆိုတာလဲသူတို့ပဲပြဋ္ဌာန်းတာပဲလေသူတို့ပြဋ္ဌာန်းတဲ့ဥပဒေကိုသူတို့ကိုယ်တိုင်ကလေးစားလိုက်နာဖို့လိုတယ်လို့ကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်။အခုကဥပဒေပြဋ္ဌာန်းလိုက်အဲ့ဒီဥပဒေကပြည်သူလူထုတွေပဲဆိုင်တယ်ငါတို့နဲ့မဆိုင်ဘူးဆိုတော့ဒီအာဏာပိုင်အဖွဲ့အစည်းတွေမှာအဲ့လိုအယူဆတွေရှိနေတာတော်တော်များများကိုကျွန်တော်တွေ့နိုင်ပါတယ
်။နောက်ကျွန်တော်တခုနိုင်ရှင်နေတာကဒီလေဘရောင်းကျင်းနီစီမံကိန်းကိစ္စလူတွေကလောက်ထိနစ်နာမယ်ဘာညာဆူရတာလူတွေကလက်မခံကြတဲ့လူတွေရှိတယ်။ဒါပေမဲ့လုတ်တက်လူကဇွတ်ဆက်လုံးနေတယ်ဥပမာမြစ်ဆုံနဲ့နှိုင်းရှင်မယ်ဆိုရင်မြစ်ဆုံကိစ္စကြတော့ပြည်သူရဲ့ဆန္ဒအရကျွန်တော်ရဆိုင်ပါတယ်ဆိုရင်ရဆိုင်သွားတယ်မြစ်ဆုံမှာပြည်သူဆန္ဒကိုလိုက်နာပြီးတော့ဒီကိစ္စမှာဘာကြောင့်မလိုက်နာနိုင်ဘူးလို့ထင်ပါလေဘုံပဲ
ကျွန်တော်အထင်အမြင်ပြောရင်ပေါ့လေနော်ဒီကိစ္စကမြစ်ဆုံကကျွန်တော်တို့ဒီလျှက်စစ်စီမံကိန်းချုပ်တယ်ဆိုတာတနိုင်ငံလုံးနဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စရလည်းဖြစ်နေတာပေါ့လေအခုအကျိုးစီးပွားကကျွန်တော်တို့စီးပွားရေးဥပိုင်ပေါ့လေတက်စီးပွားရင်းနဲ့ဝမ်ပေါင်စီးပွားရင်းတစ်ခုအရှင်တွဲပြီးတော့အကျိုးစီးပွားကိုရှာကြတဲ့ကိစ္စကိုတော်တော်မလို့မှဒီကော်မရှင်နာဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့အခါကျမှဒီအစိုးရရဲ့အကျိုးစီးပွားဆိုတာပါလာလေပထမအစိုးရအကျိုးစီးပွားတော့မှပါလာဖို့မပေါ်ဘူးပေါ့နော်အဲ့တော့သူတို့ကလည်းဒီဟာလည်းဒီလေဘရောင်းတောင်မှလည်းဒီသူတို့တူးတဲ့ပြူတာကသူတို့တရုတ်ပြည်မှာတူးပုံတူးနည်းနဲ့မတူတဲ့ဟာမျိုး open mind ပေါ့လေလုတ်တဲ့အခါကျတော့ဒီရေရမြေတွေပေါ်မှာစွန့်ပစ်မြေကအများကြီးအသုံးပြုရတယ်။အဲ့မှာလယ်သမားတွေကသူတို့ရဲ့လယ်ရမြေတွေကိုတချို့ကရောကြီးယူပြီးတော့ယူရလယ်သမားရှိတယ်။တချို့ကရောကြီးမယူဘဲနဲ့သူတို့မြေဖလာယဉ်ကျေးမှုအရာသူလုတ်ကင်စားတော့တယ်လယ်မရှိသူတို့ဘဝမရှိဘူးဆိုရယ်။အဲ့လိုယူဆရှိတဲ့လယ်သမားတွေနဲ့တော့ပြိပက္ခတွေဖြစ်ကြပါဘောနော်။အဲ့ဒီဟာပေါ်မှာဒီတေးဝမ်ပေါင်ကုမ္ပဏီနဲ့ဥပိုင်ရဲ့စစ်တပ်ဥပိုင်ရဲ့အကျိုးစီးပွားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါရဲတပ်ဖွဲ့ရပါလိနော်ရှင်းပြောရင်တော့ရဲတပ်ဖွဲ့ဆိုတာလဲစစ်ရဲတပ်ဖွဲ့လို့ပဲပြောရင်မမှားဘူးပေါ့ဗျာအဲသူတို့ကအပြင်းထန်နှိပ်ကွက်တဲ့ပုံမှာလူတွေအခုလိုထိခိုက်ဒဏ်ရာတရားတွေဖြစ်ပြီးတော့ဒီဒေါခင်ဝင်းဆိုတဲ့အဆင့်ဟာနောက်ဆုံးအဆင့်မှာတည်ဆုံးတဲ့ခေါင်းသဏ္ဍာန်မှန်ပြီးတည်ဆုံးတဲ့အဆင့်ဖြစ်ပေါ်လာတာပါ
ဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံနဲ့ပြန်ကောက်ရမယ်ဆိုရင်တောင်းရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူးအမေအဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမလဲဘယ်လောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆက်လက်မတတ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်းတရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်လေကြော
က်ကြကားဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးနေရပွင့်လင်းမြင်သာမှုမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးဆေးုံဆေးကန်းတွေသူတို့လီဆောက်တာလဲဆိုတော့ဥကျော်ဆန်သာတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်အပြစ်ကရဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာအုပ်လေးစောက်ပေးထားတယ်ဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ပွင့်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝတ်လျှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှိကုတ်ခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့လေအဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလယ်အမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လဲမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေ့ချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒ
တော်ဆန်းစုကြည်ကိုနှိုက်ကြတဲ့စုံစမ်းကော်မရှင်နဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့တောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိဘဝင်မကြကြဘူးလို့ပြောရပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအားလုံးကသဘောတူရမယ်လို့လည်းပြောလို့မရအားလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့တောင်ဆန်းစုကြည်ကနောက်ဆုံးဒေါခေဝင်းတည်ဆုံးပြီးတဲ့နောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူကော်မရှင်နာအစဉ်အငံတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာကလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘယ်လိုခွဲဝေပြီးရဲ့အစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်ညာလေဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အကြည့်ကြယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီကိစ္စဟာဒါ tip of the iceberg ပေါ့ရဒီကဲတုံးကြီးအောက်မှာမြင်နေတာကိုပြရမဟုတ်ဒီကဲတုံးရဲ့ take lead ကိုမြင်နေရတာပါမြန်မာနိုင်ငံအနှံ့အပြားမှာတရုတ်နိုင်ငံရဲ့ဒီနီမြုံနာမှုတွေအများကြီးရှိတယ်ဒီလိုချိုးဖောက်မှုတွေအများကြီးလည်းပဲတခြားဒံငွေပိုက်လိုင်းကိစ္စတို့ဘာလို့မှလည်းကြားနေရပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်လို့ရောတခြားဒီအလားတူကိစ္စအခုလုံးလွှမ်းခြုံပြီးတော့လှုပ်ဆောင်ဖို့ကြိုးပမ်းမှုရောဘယ်လောက်ရှိပါလဲဒီဟာကိုတားမြင်နိုင်အောင်ဒီဥအောင်သိန်းတို့လိုအဖွဲ့အစည်းတွေတခြားအရက်ဖက်အဖွဲ့အစည်းတွေက
အရက်ဖက်အဖွဲ့အစည်းတွေကတော့ကျွန်တော်တို့နဲ့တော်တော်လေးပူးပေါင်းဆောင်ရွက်ကြတာရှိပါတယ်အဲကျွန်တော်တို့ဆိုရင်ဒါစစ်တွေဘက်ကြီးနော်ကျွန်တော်တို့အဲ့ဒီဘက်ကြီးကနေရေလံပိုက်လိုင်းနေရာကိုကျွန်တော်သွားလေ့လာတာရှိ Chop View တော့ကျွန်တော်ရောက်ပါတယ်အဲ့ဒီမှာကျတော့ဒီတရုတ်လူသမားတွေကတကယ်သူတို့ခါတဲ့ဟိုလုံကြုံတဲ့အဆောက်အဦပေါ့လေ။နော်သိချင်နေပြီးတော့ကျွန်တော်ဗမာလူသမားတွေကဟိုတောင်ပြားလေးမှာရွက်ဖြင်ကျဲလေးတွေနဲ့နော်ဒဏီမိုးလေးတွေနေတာကိုကျွန်တော်တွေ့ရတယ်။အဲဘာဖြစ်လို့ဆိုသူတို့ကအဲ့လိုနေရာမျိုးနေနေတယ်ဆိုပြီးလက်လွတ်စပယ်ပြောတာဗျ။ခက်တာအာနာပိုင်အဖွဲ့ကြီးကလည်းတရုတ်ဆိုရင်လက်တွန့်နေဗျ။တရုတ်ရဲ့အကျိုးစီးပွားကိုသူတို့အကာအကွယ်ပေးရမယ်ဆိုတဲ့အယူဆွဲနေတဲ့အယူဆဒီနေ့ကျွန်တော်ဆိုရနဲ့ကျွန်တော်တို့ဒီအာဏာပိုင်အဖွဲ့အစည်းတွေမှာရှိတယ်အဲ့ဒါကျွန်တော်တို့ကဒါတကယ်တရားမျှတမှုကိုဒါကင်းဝေးစေတဲ့အချက်တစ်ချက်လို့ကျွန်တော်မြင်တယ်တကယ်မျှမျှတတဖြစ်သင့်တယ်လို့ကျွန်တော်ဘက်ကယူဆပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်သိန်းကဥပဒေပြန်ရှင်ပြောဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လော့ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လုထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အန္တရာယ်ယူလာခဲ့တဲ့တက်တန်းလင်းငါးနှစ်အတွင်းမှာပဲပြန်ပြီးခြုံကြည့်ပါဦးဘလောက်တိုးတက်လာသည်ဆိုရလဲ
ကျွန်တော်တို့ကတော့ထင်သလောက်ပေါ့လေပြောသလောက်မဖြစ်ပါဘူးတရားဥပဒေစိုးမိုးရေးဆိုတာကပါဇက်ကတော့ပြောနေကြတာပေါ့ဗျာတကယ်လက်တွေ့ရလိုက်မလာရပါဘူးတရားရုံးနေမကပါဘူးဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိသလောက်ပါပဲဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟလာတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတော့သူတို့ကြညာဖို့အင်ပလန်ဝင်လင်းနေတယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့ဒီဟာကိုကျွန်တော်တို့မထိန်ချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်လောက်အတိုင်းကြဆိုတော့ပြောလို့မရဘူးအဲ့တော့ကျွန်တော်ရှိမှာကဟိုတန်းကြဆင်းရဲတယ်ဗျတို့သို့တော်လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေဟာတစားစရာဖြစ်နေကြမတန်တဆတွေပေးပြီးတော့လုံနေကြရဆိုကျွန်တော်တွေ့ရဟုတ်ကဲ
့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
သူကျေးဇူးတင်ပါတယ်ဦးအောင်လေး
ကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့အခုတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေကိုနားဆင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမိတ်ဆက်ပေးကြပါလေခင်ဗျာ
ရရှိမြတ်မြအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမှိုက်ကောက်လူရှာမှုတွေကိုလုကြဖို့ဆိုပြီးတော့သူ့ရဲ့လွှတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကျတဲ့လှုံ့ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲနောက်လူမှုအတိုင်းဝိုင်းကိုအခြေခံကျကျပြောင်းလဲနိုင်ဖို့
လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့တင်ယူဆထင်မြင်ပါလဲအခုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမိမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
အခုတစ်ပတ်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဆက်ပြီးဖိတ်ခေါ်လိုက်ပါတယ်ခင်ဗျာခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာစီစဉ်မှာနိုင်ငံအနှံ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေမိခင်နိုင်ငံကိုပြန်လာသင့်ပြီဆိုတာနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံမှာပညာသင်ကြားခဲ့တဲ့ကိုကောင်းတက်ဆန်ကသူ့ဘာကိုယုံကြည်လဲဆိုတာကိုတင်ပြထားပါဗျ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါဗျခင်ဗျာ
။ကျွန်တော်နာမည်ကောင်းတက်ဆန်လို့ခေါ်ပါတယ်။ကျွန်တော်ကဩစတြေးလျနိုင်ငံမှာပြည်ညာတင်ကြတာ၄နှစ်တင်ကြပြီးတော့မြန်မာပြည်ကိုခွင့်လန်းရင်ရှိနေခင်လို့ကျွန်တော်ပြန်လာခဲ့တာဖြစ်ပါတယ်။ကျွန်တော်2014-2014ကနေထိုင်ခဲ့ပြီးတော့ဒီတင်းစီတူအလက်ထမပြီးတော့ပြန်မြန်မာပြည်ပြန်လာခဲ့တာပြောရဲကကျွန်တော်ဩဒီမာနီယာထက်စာရင်းမြန်မာနိုင်ငံကခွင့်လန်းအများကြီးရှိနေခင်လို့ပြန်လာခဲ့တာပါ။ဒါမဲ့လည်းကျွန်တော်ပြန်ရောက်ချင်မှာတော့ခွင့်လန်းကြီးကတော့တိတ်မတွေ့ခဲ့ပါဘူးခင်ဗျာမြန်မာပြည်မှာလူရင်းမြစ်တွေအများလဲပါလာတယ်ဒီမှာလေဒါဆိုဆိုတော့မြန်မာနိုင်ငံကဒီတော်မင်းများကအခုစင်ကာပူလိုမလေးရှားလိုတောင်းရီရောမြို့ရီတာအကုန်ကြမ်း brain drain တွေအကုန်ဖြစ်ကုန်ကြတယ်ဒီမှာလေဒါနဲ့လေသူနိုင်ငံရဲ့ဒီကောက်ပဲပြီးမှာတော့ကျွန်တော်တို့အတွက်ခွင့်လန်းနေအများကြီးပြည်နေလို့ကျွန်တော်ယုံကြည်ရဲဒါကြောင့်မလို့ကျွန်တော်ဒီတော့ကျွန်တော်သင်ရတာကျွန်တော်ဒီညမှာပြန်နေနေပြီးမဆက်ဟိုနိုင်ငံမှာသွားနေနေပြီးညကြီးကျန်လာတဲ့အချိန်ကျရင်တော့ပြင်းရင်းလွတ်လပ်တဲ့ဟိုလူခွင့်လူခွင့်ပြီးသွားတဲ့နိုင်ငံဟိုလောက်ကန်ခွင့်နဲ့ပြီးသွားတဲ့လူခွင့်ဒီတစ်ခုရှိလာနိုင်တယ်ညကြီးမှာရှိလာနိုင်တယ်လို့ထင်ရတယ်။ဒါပေမဲ့ကျွန်တော်တို့မှားထားတာပို့ပြီးတော့တော့ရဲ့ခွင့်လန်းကြီးစားတော့မယ်လို့ကျွန်တော်ထင်ပါတယ်။ဒီကောက်ပွဲဒီမှာကျွန်တော်တက်ခွန်လန်းနေအများကြီးတွေ့လာတယ်လို့ထင်ပါတယ်။ဒါပြလို့ဆိုတော့ကျွန်တော်လာပြီး contact လုပ်တဲ့နိုင်ငံသားတွေအများကြီးပေါ်လာပါတယ်။အခုဆိုရင်လည်းကျွန်တော်နဲ့အလုပ်ဒီပြောလို့ကိုယူရီးယားနိုင်ငံရင်ဟိုလူကြီးစကားလာပြောတာတွေ့ပါတယ်။အဲကြောင့်မလို့ကျွန်တော်ထင်တာကတော့မြန်မာပြည်မှာမြန်မာပြည်တိုင်းနိုင်ငံအနှံ့ရောက်နေမှာကြားရင်မြန်မာပြည်ကိုပြန်လာဖို့အချိန်တန်ပြီးလို့ကျွန်တော်ထင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်ကျသာပရင်းနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကဘာတလွားမှာမကြသေးခင်ကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲနဲ့တိုက်ခိုက်မှုတွေဟာအကြမ်းဖက်မှုတွေရဲ့ချင်းချောက်မှုအန်ဒီယားကမိမ့်မိန်လျော့ပါသွားတယ်လို့မရှိဘဲအရင်ခြေနေကိုပြန်ရောက်နေပြီးစိုးရင်စရာအခြေအနေမှာရှိနေသေးပဲဆိုတာကိုသတိပေးနေပါတယ်။အမေရိကန်အနေနဲ့စစ်ရင်အားတုံးပြီးမိမိနိုင်ငံသားတွေနဲ့မဟာမိတ်နိုင်ငံတွေကိုကာကွယ်ပေးသွားဖို့အကြမ်းဖက်အဖွဲ့တွေပြိုကွဲသွားစေမဲ့စီးယုံလှုပ်ရှားမှုတွေကိုလည်းအရှိန်မြှင့်ဆောင်ရွက်သွားဖို့ISIL အဖွဲ့ရဲ့ခေါင်းဆောင်တွေသူတို့ရဲ့ရင်းနှံမြေတွေပိုင်နဲ့နယ်မြေတွေနဲ့အတူ ISIL တပ်ဖွဲ့လုံးကိုအပိသက်ချေမှုန်းတုတ်တင်သွားဖို့အထိတပ်နိုင်ထံခိုင်ခိုင်မာမာချမှတ်ဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာပဲမရေတွက်နိုင်တဲ့လီတောင်းတိုက်ခိုက်မှုတွေစစ်သားတွေဒါမှမဟုတ်သူလျောထောက်လှမ်းရေးတွေကအကြမ်းဖက်ဝါဒတွေဖြစ်လာစေတဲ့ခက်ခဲရှုပ်ထွေးတဲ့စေစုံမှုတွေနဲ့မုန်တီးမှုအယူဆတွေကိုအဆုံးသတ်မပေးနိုင်ဘူးဆိုတာကိုကျမတို့သတိရကြရပါမယ်လို့အရက်ဖက်လုံခြုံရေးဒီမိုကရေစီရေးနဲ့လူခွင့်ရေးဆိုင်ရာဒုတိယဝန်ကြီးဆာရာစီဝါကပြောကြားခဲ့ပါတယ်။
ဒီလိုအကြောင်းတွေကြောင့်ပဲဒီချင်းချောက်မှုတွေကိုတံပြန်ဖို့ကျေပြန့်ပြီးဗက်ပေါင်းစုံကနေကင်တွယ်ဖြစ်ရှင်မဲ့ CVE လို့ခေါ်တဲ့အစွန်းရောက်အကြံဖက်မှုကိုတံပြန်ရေးနည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကအသုံးပြုနေတာဖြစ်ပါတယ်။အခြေခံလူထုအတိုင်းဝန်းကြားမှာဖုံးကွယ်နေတဲ့အစွန်းရောက်အကြံဖက်မှုရဲ့လှုံ့ဆော်မှုတွေစီကိုရောက်သွားစေမဲ့အဓိကအကြောင်းရင်းတွေကိုရင်ဆိုင်သွားဖို့ CVE ကတောင်းဆိုထားပါတယ်။ဒါတွေမကပြည်သူလူထုကိုသူတို့ရဲ့အသုံးချခံတွေဖြစ်လာအောင်မလုံးပေးဆွဲဆောင်တဲ့အကြံဖက်အစွန်းရောက်သမားတွေရဲ့ဝါရက်ဖြတ်မှုနဲ့တွေးခေါ်တွေကိုစန့်ကျင်သွားဖို့လည်းတိုက်တွန်းထားပါတယ်။ဒီအကြောင်းတရားတွေဟာခက်ခဲရှုပ်ထွေးသလိုလက်တွေ့ဘဝဖြစ်ရပ်တွေနဲ့ဆက်နွယ်နေတတ်ပြီးအခြေခံလူရန်းစားအတွင်းမှာသာမကြာခဏဖြစ်ပေါ်လာလိမ့်ရှိပါတယ်။ဒီဖြစ်ရပ်မျိုးတွေကိုရင်ဆိုင်ဖြေရှင်းဖို့အစိုးရတရက်ချင်းစီကသာဖြေရှင်းနေုံနဲ့မလုံလောက်ဘဲတတ်နိုင်တဲ့ဘောင်ကိုလည်းကျော်လွန်သွားတတ်ပါတယ်။ဒါကြောင့်အစိုးရတွေသာမကဒေသခံအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေဘာသာရေးခေါင်းဆောင်တွေသုတေသီတွေအမျိုးသမီးတွေလူငယ်တွေနဲ့အတန်းဖက်အဖွဲ့ဝင်ဟောင်းတွေတောင်းမှပါဝင်တဲ့လူမှုအတိုင်းဝိုင်းတစ်ခုလုံးကရင်ဆိုင်ဖြည့်ရှင်ရေးနည်းလမ်းကိုလည်း CVE ကတောင်းဆိုထားပါတယ်။အခုလိုပို့ပြီးလုံခြုံတဲ့ပို့ပြီးပြည့်ပြည့်စုံတဲ့ချဉ်ကပ်မှုကတဆင့်နောက်လာမယ့်မျိုးဆက်တွေကိုချိန်ချောက်လာမယ့်အန်ဒီရယ်ကိုပို့ပြီးတော့ကာကွယ်ပေးသွားနိုင်ဖို့လက်ရှိအစွန်းရောက်အကြံဖက်အုပ်စုတွေအနေနဲ့လူသစ်ထပ်ပြီးစုဆောင်းနိုင်မယ့်နီလန်တွေကိုချုပ်ကန်ထားနိုင်ဖို့ကိုလည်း CVE အဖွဲ့ကရှာဖွေနေပါတယ်။ဒါကြောင့် Islamic အစွန်းရောက်အဖွဲ့ကိုချေမှုန်းဖို့ဆိုရင်အစွန်းရောက်အကြံဖက်ဝါဒကိုတံပြန်ရေးနီလန်ရောစစ်တပ်ရဲ့အထောက်ကျိုးပန်းမှုတွေပါမရှိမဖြစ်လိုအပ်ပါတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးစီဝေါ်ကပြောသွားခဲ့ကြောင်းပါရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ။အခုဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးပါမယ်ခင်ဗျာ
။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာနော်ဝေးနိုင်ငံအော့စလိုမှာနိုဘယ်ငြိမ်းချမ်းရေးဆုကိုတရားဝင်လက်ခံယူမဲ့တူနီဂျီးယားနိုင်ငံကအဖွဲ့၄ခွဲ့ပါဝင်တဲ့ National Dialogue Quartet ကမ္ဘာတလွားကွဲပြားမှုတွေနဲ့အငင်းပွားမှုတွေကိုဖြေရှင်းနိုင်မှုဆွေးနွေးပြောဆိုမှုတွေပိုးပြီးတော့လှုပ်ကြဖို့အတွက်ဆုလက်ခံမြူခင်တရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။စီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေပေါ် CIA ဖိအားပေးမှုတွေကိုတိုးမြှင့်ပြုလုပ်နေတယ်လို့တမရဥပမာအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့ ISIS တွေအနေနဲ့အမေရိကန်မြေပေါ်မှာအကြမ်းဖက်ဖြစ်ပေါ်အောင်လှုပ်ကင်နှိုင်စွမ်းရှိတယ်ဆိုတာကိုပြသလာခဲ့တဲ့အချိန်အမေရိကန်ပြည်ထောင်စုရဲ့တက်ခရီးတက်ဖွဲ့ဝင်အများပြအဲ့ဒီနှစ်နိုင်ငံစီကိုဆီလွတ်ချထားရေးကိစ္စကိုတော့ဆက်လက်ဆန့်ကျင်နေသေးဖြစ်ပါတယ်။တက်ခိုက်ချေမှုန်းရေးမှာနိုင်ငံတကာအနေနဲ့ပုံမှုပြီးတော့အကူအညီပေးကြဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်းဆိုလိုက်ပါတယ်။အမေရိကန်မြေပြင်တက်ဖွဲ့ဝင်တွေဟာအများပြဆီလွတ်တာဟာရန်သူရဲ့အလိုကျလုပ်ပေးရရောက်စေလိမ့်မယ်လို့ဗိုလ်ထုနေအထက်လွတ်တော်လက်နက်ကင်တက်ဖွဲ့ရေးရာကော်မတီရဲ့ရှေ့မှောက်ကြားမနာပွဲမှာဝန်ကြီးကာတာကထွက်ဆိုသွားတာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲကိုမွတ်စလင်တွေဝင်ရောက်မှုယာယီပိတ်ဖြစ်ဖို့အတွက်အဆိုပြုခဲ့တဲ့ Republican Party ရဲ့တမန်တော်အောင်ဖြစ်ဝင်ရောက်ရွေးချယ်ခံမှုရှင်ပြိုင်နေတဲ့ Donald Trump ကိုနိုင်ငံတကာကန့်ကွက်မှုတွေကဗိုလ်ထုနေမှာပိုးပြီးတော့တိုးလာခဲ့ပါတယ်။ Mr. Trump ကို British နိုင်ငံတဲကိုဝင်ရောက်ခွင့်မပြုဖို့ Computer Online ကနေလက်မှတ်ရေးထိုးတောင်းဆိုတဲ့ British နိုင်ငံသား2သိန်းခွဲလောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ
။ဒါကတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက် Season ထုတ်လုပ်ရေးမှုက Mac Engineer ဖြစ်ပြီးတော့ Engineer ကတော့ Darius Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American တံမနက်ဖတ်မြန်မာဘာသာစီစဉ်ကိုမြန်မာ12ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.